ရုရှား-ယူကရိန်းနဲ့နိုင်ငံတွေဆက်မှာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲရုရှား-ယူကရိန်း-ဂျာမနီနဲ့ပြင်သစ်လေးနိုင်ငံတာဝန်ရှိသူတွေဗိုလ်ထုနေ့ကပါရီမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီ-ပက်စကော့ဖ်ကတော့ပါရီမြို့တော်ကဆွေးနွေးပွဲဟာကောင်းမွန်ပွင့်လင်းပြီးထူးခြားတဲ့ရလဒ်ကောင်းတွေထွက်ပေါ်မှုမျှော်လင့်ကြောင်းဗိုလ်ထုနေ့မှာပဲပြောဆိုထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာ-ဇယ်လန်စကီရဲ့ဝန်ထမ်းရေးအရာရှိချုပ်အန်ဒရီယာမက်ကလည်းယူကရိန်းအတွက်အကျိုးရှိမဲ့ဆွေးနွေးမှုဖြစ်ဖို့မျှော်လင့်နေကြောင်းပြောဆိုခဲ့တာပါ။ရှေ့လာတဲ့ပူးတွဲစည်းရေးလိချင်းမဲ့အစီအစဉ်တွဲဆိုပြီးဘယ်လားရုစ်နိုင်ငံကိုရုရှားကတပ်ဖွဲ့တွေနဲ့စစ်ပစ္စည်းတွေထပ်မံပို့ဆောင်နေချိန်မှာပဲပြည်ထောင်နိုင်ငံမှာဆွေးနွေးကြတာဖြစ်ပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့သမ္မတဗလာဒီမီယာပူတင်ပေါ်ပိတ်ဆို့တံခတ်အရေးယူတာအကျိုးမရှိပဲတံပြန်အကျိုးသက်ရောက်မှုတွေသာကျင်းပနိုင်တယ်လို့သတိပေးခဲ့တာပါ။တံခတ်မှုတွေကနိုင်ငံရေးအရာထိခိုက်နိုင်မှာမဟုတ်ပဲစိုးကျိုးတွေသာဖြစ်နိုင်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ခဲ့မယ်ဆိုရင်ရုရှားသမ္မတအပါအဝင်စီးပွားရေးအရာပိတ်ဆို့တံခတ်အရေးယူမှုတွေနဲ့ပြင်းထန်တဲ့အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်ကြောင်းအင်္ဂါနေ့မှာပဲသတိပေးထားပါတယ်။